ကချင်ပြည်နယ်တနိုင်းမြို့နယ်ကတိုက်ပွဲတွေကြမှာပိတ်မိနေတဲ့အရတားတွေဟာအစိုးရထိန်ချုပ်ရာနေရာကိုရောက်ရှိလာခဲ့ကြပေမဲ့မြန်မာစစ်တပ်ဖက်ကလက်မခံဘဲနဲ့သူတို့ကိုမူလာနေရာကိုပြန်ခိုင်းနေပါတယ်။ဒါကြောင့်စစ်ပြေးဒုက္ခတွေ3000လောက်ဟာပဋိပက္ခဖြစ်တဲ့နှစ်ဖက်ကြားမှာပိတ်မိနေပြီးဖယ်သွားလို့ပဲလားရမှမသိအခြေအနေဆိုးဆိုးဝါးဝါးရှိနေတယ်လို့ကုညီကဲဆေးရဲ့အဖွဲ့တွေကပြောပါတယ်။သူတို့အများစုကအဲ့ဒီဒေသမှာသွားပြီးတော့အလုပ်လုပ်ကြတဲ့ပြည်မဖက်ကအလုပ်သမားတွေဖြစ်တာမို့ကံရီဖက်ကလည်းသူတို့ကိုပြန်လက်ခံလိုတဲ့သဘောမရှိပါဘူး။အခြေအနေအသေးစိတ်ကိုတော့ VOA သတင်းထောက်ကုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့တနိုင်းမြို့နယ်အတွင်းအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြားတိုက်ပွဲတွေပြင်းထန်ခဲ့တဲ့နောက်ပြင်းမော်နဲ့ရွှေမော်တွေမှာအလုံးလုံးကိုက်နေသူ3000ကျော်လောက်ဟာနှစ်ဖက်တိုက်ပွဲတွေအကြားမှာပိတ်မိနေခဲ့ရတာမင်းညက်နေပိုင်းကတော့အစိုးရတပ်မတော်ထိန်းချုပ်ရာနေရာကိုရောက်ရှိလာကြပါတယ်လက်တလောတိုက်ပွဲအကြားမှာပိတ်မိနေခဲ့သူတွေရဲ့အခြေအနေကိုလက်ရှိတင်းရှောင်လာတဲ့ဦးစေးယုံကအခုလိုပြောပါတယ
်ဒီတိုင်းကာလပေါ်မှာအင်းနေရပါခင်ဗျအားလုံးက3000နဲ့400ကျော်လေဗျကိုကျော်လာမစရေလေပြက်လာနေတယ်အချဝနေလေပြက်လာတယ်အခက်ခဲတော့ကြုံရတယ
်ဆစ်ဆောင်တွေဟာတနိုင်းမျိုးနယ်အတွင်းကရွှေမော်ပြင်းမော်တွေမှာမြမပြီးနေရာဒေသအသီးသီးကနေလာရောက်အလုလုကင်နေကြသူတွေဖြစ်ပါတယ်ဆစ်ဆောင်တွေကိုကုညီကယ်ဆယ်ရေးဆောင်ရွက်နေတဲ့ကိုဆိုင်ခွန်ကတော့ဆစ်ဆောင်ဒုက္ခသည်တွေကိုတက်မတော်ကထိန်းသိမ်းထားပြီးတနိုင်းမျိုးကိုပို့ဆောင်ဖို့လှုံ့ဆော်နေကြောင်းပြောပါတယ်
အဲခုနောက်ဆုံးတော့ပြောတာကစစ်တပ်ကနေတာဝန်ယူမှတည်ဆုံးတယ်ပေါ့အဲ့ဒါတိုင်းဖုန်ကြီးချောင်းကိုပြည်ပဲလေတဲ့အဲ့ဒါချမကိုခံနေလို့ပြန်ပြန်တိတိကျကျဝါချန်ခွင့်ပေးမယ်လို့ပြောနေတယ်
လက်ရှိစစ်ဆောင်တွေရောက်ရှိတဲ့နေရာဟာစစ်တပ်ကသိမ်းယူထားတဲ့စမတ်ခေါ် KIA စခန်းဟောင်းဖြစ်ပြီးအဲ့ဒီနေရာကနေတနိုင်းချောင်းတနိုင်းချောင်းကနေတစ်ဆင့်ဆက်လီနဲ့တနိုင်းမြို့ကိုတွားရောက်ရမှာဖြစ်ပါတယ်တိန့်ဆောင်လာတဲ့သူတွေထဲမှာအနည်းဆုံး3ဦးမိုင်းထိပ်ပြီး2ဦးသေဆုံးခဲ့ကြောင်းနဲ့မိုင်းထိပ်သူတွေကိုတမရော်ကစေကူတာပေးနေကြောင်းကိုဆိုင်ခွန်ကပြောပါတယ
်။အခုမနေ့ကတော့မိုင်းထိပ်တဲ့လူ၂ယောက်၊၂ယောက်ကျော်ကြာတော့ဖုန်းပြီးဒီနေ့အဲလန်တင်းမှာပဲကြူလိုက်တယ်။ဒီရောက်တော့သူတို့ခေါ်ပြီးမှဟိုစေကူပေးတယ်။နောက်ဒီနေ့ပိုင်းမှာနောက်ထပ်မိုင်းတစ်လုံးရှိတယ်။အဲသူကလည်းဒီစတကသူတို့ခြေတွေလိုက်ကူပေးတယ
်။ဒီကနေ့မနေ့ပိုင်းထိလက်နဲ့ကြည့်ပြစ်ခတ်တန်တွေကြားနေရစေဖြစ်ကြောင်းလည်းပြောပါတယ်။ပြီးခဲ့တဲ့တောက်ကြနေကတော့တက်မတော်ကလေချောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရသာတဦးသေဆုံးပြီးအသက်2နှစ်အရွယ်ကလေးတဦးအပါအဝင်9ယောက်ထိခိုက်ဒဏ်ရာရခဲ့ကြောင်းကချင် Alliance အဖွဲ့ကထုတ်ပြန်ကြေညာထားပါတယ်တက်မတော်ကတော့ KIA အဖွဲ့ဟာရွှေနဲ့ပြင်းစားတဲ့တရားစာတတွေနဲ့အဖိုးတန်တစ်တွေကိုတရားမဝင်ထုတ်လုပ်နေတာကြောင့်တတိုင်းဒေသအတွင်းကိုဇန်နဝါရီလ2ရက်နေ့ကစတင်ပြီးနေမြေရှင်းလင်းရေးနဲ့တရားဥပဒေစိုးမိုးရေးကိုဆောင်ရွက်ခဲ့ကြောင်းဒီလိုဆောင်ရွက်စဉ်မှာထိတွေ့မှု10ကြိမ်မိုင်းပေါက်ကွဲမှု3ကြိမ်ဖြစ်ပွားခဲ့သလိုနှစ်ဖက်ထိခိုက်ကြဆုံးတာတွေရှိခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ဒီအပိုင်းတွေအတွင်းမှာတော့ကချင်ပြည်နယ်ကစွန်ဘရာဘွန်ဖားကန်နဲ့မန်စီမြို့နယ်ဘက်တွေမှာလည်းအစိုးရတပ်မတော်နဲ့ KIA အကြားမှတိုက်ပွဲတွေဖြစ်ပွားနေပါတယ်။
အခုအတန်းလွင်ချိန်နောက်ဆုံးရတဲ့တဲ့ရင်အရာတော့အမျိုးသမီးနဲ့အသက်50ကျော်အရွယ်လူ900ကျော်ကိုတက်မရော်ကတနိုင်းကိုပြန်ပို့ဖို့ခေါ်သွားတယ်လို့ကြံနေတဲ့သူတွေကလည်းညနေ4နာရီကျော်မှာလုံခြုံရေးစိတ်မချရလို့ဆိုပြီးနှောက်ကြောင်းပြန်လဲခိုင်းနေတယ်လို့သိရပါဗျ။စစ်တပ်ကလည်းလက်မခံ KIA ဖက်ကလည်းသူတို့နယ်ထဲပြန်အဝင်မခံဖြစ်ပြီးဒုက္ခသည်တွေဟာနှစ်ဖက်အကြားဖဲသွားရမှမသိအခြေအနေပိုဆိုးလာနေတယ်လို့ဒေသခံကုညီရေးသမားတဦးက VOA ကိုပြောပါဗျ။ဒါကြောင့်ဒုက္ခသည်တွေမှာသူတို့အရင်ညကအိတ်ခဲရတဲ့လမ်းမတွေဘောကိုပြန်ဖို့ပြင်ဆင်နေကြရတယ်လို့သိရပါဗျ။